ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တို့ရဲ့ဘဲလာရုစ်နယ်စပ်မှာတနင်္လာနေ့ကကနအူးဆွေးနွေးပွဲအတွင်းအပြစ်ခတ်တွေချက်ချင်းရပ်ပြီးရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့အတွက်ယူကရိန်းဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာငြိမ်းချမ်းရေးဆွေးနွေးပွဲကိုဒုတိယကြိမ်ထပ်ပြီးပြုလုပ်မှာဖြစ်ကြောင်းနိုင်ငံအစိုးရတွေကပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာ9ရက်ရှိလာပြီဖြစ်ပေမဲ့ယူကရိန်းမြို့ကြီးတစ်မြို့ကိုမှရုရှားကမသိမ်းနိုင်သေးပါဘူး။ယူကရိန်းမြို့တော်ခီယက်ကိုဝင်လာတဲ့ရုရှားတပ်တွေကလည်းမြို့နယ်15မိုင်လောက်အကွာမှာပဲရှိနေသေးတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်။ရုရှားတပ်တွေမြို့တော်တွေကိုဝင်မလာအောင်ယူကရိန်းဘက်ကအခုခံထားနိုင်ကြောင်းနဲ့ရုရှားဘက်ကစိတ်ပြက်လာတာတွေ့ရကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်တစ်ချောင်းမှာချထားတဲ့ရုရှားတိုက်ခိုက်ရေးအင်အား85ရာဂိုင်နှုံးလောက်ကိုသုံးဖို့အတွက်ပိုင်းဖြတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လူမှုမီဒီယာတွေမှာတော့ရုရှားတင့်ကားတွေနဲ့စစ်ရင်တန်းတွေကိုမတွေ့ရပါဘူး။စစ်လေယာဉ်တွေ၊ရဟတ်ယာဉ်တွေကလည်းပစ်ချတာခံရတယ်လို့စစ်သုံးယာဉ်တွေမှာစီမရှိတဲ့အတွက်တပ်သားတွေလမ်းပေါ်မှာပဲတောင်းတနေတာတွေ့ရတယ်လို့အရာရှိတွေကပြောပါတယ်။ရုရှားရဲ့ကျူးကျော်မှုကြောင့်ယူကရိန်းမှာတည်ဆွန့်ရတဲ့အရတားကအနည်းဆုံး350နဲ့ဒဏ်ရာသူက1900လောက်ရှိနေတယ်လို့ Ukraine အစိုးရကတနင်္လာနေ့မှာပြောပါတယ်။